အကြသေးကင်ကအမေရိကန်ကမ္ဘာသတင်းမီဒီယာဌာန USAGN ရဲ့အကြီးအကဲအသစ်ဖြစ်လာတဲ့ Michael Peck က VOA တန်လွင်ဌာနကဝိုင်းရင်သတင်းသမား LG Vibrash ကို VOA ရဲ့ယာယီဒါရိုက်တာဖြစ်နေခန့်အပ်လိုက်ပါတယ်။အခုလို VOA ယာယီအကြီးအကဲဖြစ်နေခန့်အပ်တာကို Mr. Peck ကအင်္ဂါနေ့မှာဝန်ထမ်းတွေကိုအီးမေးလ်ပေးဖို့ကြေညာခဲ့တာဖြစ်ပြီး American အစိုးရထောက်ပံ့ပေးထားတဲ့တခြားပင်မသတင်းမီဒီယာတွေအတွက်ယာယီအကြီးအကဲအမည်စင်းတွေကိုပါပေးပို့ခဲ့တာမှာ Mr. Vibrash ဟာ2006ခုနှစ်ကစပြီး VOA ရဲ့ Eurasia ဌာနခွဲ Director ဖြစ်နေတာဝန်ထမ်းဆောင်နေတာဖြစ်ပြီး Russia, Ukraine, Armenia, Georgia နဲ့ Balkan ဒေသတွေမှာရှိတဲ့ VOA ပရိသတ်တွေအတွက်အစီအစဉ်တွေကိုတာဝန်ယူပြီးထုတ်လွှင့်ပေးသူဖြစ်ပါတယ်။သူဟာ Albania ဌာနရဲ့အကြီးအကဲဖြစ်လဲတာဝန်ယူနေသူပါ။ Colombia တက္ကသိုလ်ကနိုင်ငံရေးသိပ္ပံပါရဂူဘွဲ့ရထားတဲ့ Mr. Vibrash ဟာအယ်ဘေးနီးယားအကူပြောင်းကာလဒီမိုကရေစီခီးချမ်းအပါအဝင်စာအုပ်ပေါင်း၄ဦးကိုရေးသားခဲ့သူဖြစ်ပါတယ်။ဒီလအစောပိုင်းတုန်းက USAGM အကြီးအကဲတက်ကလက်အောက်ခံသတင်းဌာနတွေကအကြီးအကဲတွေကိုအလုပ်တွေဖြုတ်မပစ်ခင်ရက်ပိုင်းအတွင်းမှာပဲ VOA အကြီးအကဲဖြစ်တာဝန်ယူထားတဲ့ Amanda Bennett နဲ့ဒုတိယအကြီးအကဲတို့ကနှုတ်ထွက်သွားခဲ့တဲ့နောက်မှာ Mr. Vibrash ကိုအခုလိုခန့်အပ်လိုက်တာဖြစ်ပါတယ်။အခုလိုခန့်အပ်လိုက်တဲ့အချိန်ဟာ VOA ရဲ့သတင်းတိဖြတ်မှုပေါ်မှာစောင့်ကြည့်စစ်ဆင်မှုတွေအချိန်ညှင့်လာနေတဲ့ကာလလည်းဖြစ်ပါတယ်။ဒီချိန်ထဲမှာပဲ USAGM တယောက်က Cuba အတန်းရင်ဌာနရုံးတွေယာယီလက်ထောက်အကြီးအကဲဖြစ်နေ Jeffrey Scott Shapiro လွတ်လပ်တဲ့အာရှတန် RFA ရဲ့ယာယီအကြီးအကဲဖြစ်နေ Prem Swasran Ponnadurai အရှိလေပိုင်းသတင်းမီဒီယာကွန်ရက်အတွက်Kelly Sullivan နဲ့လွတ်လပ်တဲ့ဥရောပအတန်အတွက် Daisy Sindler တို့ကိုယာယီအကြီးအကဲတွေဖြစ်နေခန့်အကြောင်းကြေညာခဲ့တာပါ။